ကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်မှာဒီဆရာနာတိမ်မှုစန့်ကြီးလှူရှားသူတွေကိုပြစ်ခတ်နှိမ်နှင်တာကြောင့်တေဆုံးသူ2ဦးထိရှိနေပြီးတော့ဒဏ်ရာသူတွေလည်းရှိတယ်လို့ကောလင်းဒေသကတူကပြောပါတယ
်။လောလောဆယ်9ယောက်တည်တယ်6ယောက်တန်ရတယ်။အခုလောလောဆယ်ဒီနေခုဖြစ်နေလို့ရှိသေးတယ်။ရဲစကားကိုသွားတဲ့ဇန်းကိုပိတ်ပြီးတော့မှတာတွေကိုမရှိထားဘူး။တကားကဘာမှမလုပ်ဘူးဆိုတာကအဲ့ဒီနောက်ကရင်တကားကဘယ်လိုလုပ်တယ်လဲလို့ပြစ်တော့
ဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုတွေသေဆုံးတော့ကိုကိုရိုင်းမြင်တွေ့ခဲ့ရတယ်လို့လဲစနာထုတ်ဖော်ရမှာပေါင်သူတူကပြောပါတယ
်တိုင်အောင်တစ်ချက်နဲ့ကြောတစ်ချက်နဲ့မှလိုက်တယ်အဲကျွန်တော်သူ့နေနာမှာရှိတယ်ဆိုကျွန်တော်နဲ့ကိုကတော်တော်ဝေးသွားတာတူကျွန်တော်တို့လိုက်ဆွဲလိုက်တယ်လိုက်ဆွဲလိုက်တဲ့အခါမှာမမိလိုက်ဘူးမမိရမ်းနဲ့သူကဆော့တက်သွားပြီးတော့မှအဲ့လိုမျိုးတောင်းလိုက်တဲ့အခါမှာအဲ့လိုမျိုးဖြစ်သွားတာပေါ့ဗျာအခုလောလောဆယ်ကတော့ဝင်ရေကျွန်တော်တို့အဲ့ဒီနောက်မှာဖြစ်တဲ့ဟာတော့အဲ့ဒီတယောက်ဆုံးတယ်ဗျာတန်ရရတဲ့လူကတော့မရှိပါဘူးဗျာအဲ့ဒီမှာအခုလက်ရှိအချိန်ထိတင်းမှမူကတော့ရှိနေသေးပဲဗျာကျွန်တော်တို့ပြည်သူနဲ့ရဲရင်လည်း
ညနေ 9:00 ကျော်တဲ့အထိပြည်သူတွေနဲ့လက်နက်ကင်တပ်ဖွဲ့တွေကြားကတင်းမာမှုတွေဟာအရှင်ရော့မသွားသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။ဒါ့အပြင်မန္တလေးတိုင်းဒေသကြီးသပိတ်ချင်းမြို့နယ်နဲ့စင်ကူးမြို့နယ်အတွင်းကကြေးရွာတချို့မှာလည်းမနေ့ကညနေပိုင်းကဆရာနာရှင်ဆန့်ကျင်သူတွေကိုအာဏာပိုင်တွေကပစ်ခတ်ခဲ့တာကြောင့်ငါးဦးသေဆုံးပြီးတော့ဒဏ်ရာအများပြရခဲ့ကြတယ်လို့ဒေသခံတအူးကပြောပါတယ
်။ဟုတ်ဟုတ်ဒါကတော့ချောင်းကြီးတယောက်၊ခြေကပေါက်2ယောက်၊နှွေယုံ1ယောက်၊ကပြိုတယောက်ပေါ့တစ်ဆက်တည်းပေါ့ရွာလေးက5ယောက်အလုံး5ယောက်သေသွားလဲဟုတ်။ချောင်းကြီးဆိုတာကတော့သပိတ်ချင်းမြို့နယ်ဗျ။ဟွာကြည်ရပေါ့နယ်ယုံကပြူဆိုတာကျတော့စင်ကူးမြို့နယ်ဆက်ရပဲဟုတ်ဟုတ်တစ်ဆက်သေးပဲဟုတ်မြို့နယ်ကြည်ရပေါ့နေလဲဆက်ရောက်ပဲရှိတာပါဟိုလိုပေါ့ဒါရပြင်းပြင်းပေါ့ဟိုလိုနည်းနည်းညမ်းမှပါညာလောက်တော့ရှိတယ်အဲ့ဒါကြီးကတော့ဘယ်လိုလဲမထိုက်တာပါညာလောက်အများကြီးပါလား
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆက်နာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းနိုင်ငံအနှံ့မှာကြီးထွားလာနေတာပါကြားပြည်နယ်မှာဆိုရင်လေဆရာနာရှင်ဆန့်ကျင်မှုတွေရှိပေမဲ့လေအာဏာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းတာတွေဒီကနေ့မှမရှိသေးဘူးလို့ကြားပြည်နယ်ကဒေသခံတအူးကပြောပါတယ
်ဟုတ်ကဲ့ဆန္ဒပြတဲ့လူတွေကတော့ရှိပါသေးတယ်သူကွက်ကြီးကွက်သားတော့ဖြစ်냐ပေါ့ဟိုအတစုကြီးတစုကြီးကတော့မဟုတ်ဘူးဟိုကလည်းကိုယ်နဲ့နီးစပ်ရမှာဆန္ဒပြစတယ်အဲ့လိုမျိုးတော့ရှိနေသေးတယ်ရှင့်ဟုတ်ကဲ့ဒီကြားပြည်နယ်မှာတော့ရှိတယ်ချင်းဟိုကလည်းရဘာစီဒီနဲ့ပြည်တာတွေဒီညက်ယူပုံးတွေပြည်တာတွေကတော့တောက်လျှောက်ရှိနေတယ်ဒီနေ့ကတော့မကြောက်ရဘူးမနေ့အထီးကတော့ရှိသေးတယ်ဆက
်စနာပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှိမ့်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်ကသတိပေးနေချိန်မှာပဲနှိမ့်နှင်းမှုတွေဖမ်းဆီးမှုတွေကဆက်ရှိနေတာပါဆက်နာရှင်ဆက်ကြီးလှူရှားသူတွေကိုအာဏာပိုင်တွေကပြစ်ခတ်ခဲ့တာကြောင့်တစ်ဆုံးသွားသူ200နီးပါးထိရှိနေပြီလို့မြန်မာနိုင်ငံငွေကြေးစင်းသားကူညီဆောက်ရှောက်ရေးအသင်း EBB ကမနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်အာဏာပိုင်ဒီဘက်ကဆက်နာသိမ်းမှုစန့်ကျင်လှူရှားသူတွေကိုဖမ်းဆီးတာတွေပြစ်ခတ်တာတွေရှိနေပေမဲ့မြန်မာနိုင်ငံအနှံ့ဆက်နာရှင်စန့်ကျင်လှူရှားမှုတွေကတော့ဒီကနေ့ထိဆက်ပြီးရှိနေသေးဖြစ်ပါတယ်ခင်ဗျာ